ဖေဖော်ဝါရီလ10ရက်တနင်္လာနေ့မှာလိလသွားမဲ့ဥပုသ္စာဖြစ်တင်ငန်းစာရဲ့ခေါင်းစဉ်ကတော့ဒန်ရီလအားလျှို့ဝှက်ကျင်စီခြင်းဖြစ်ပါတယ်။ဒန်ရီလနဂရီကျန်ခန်းကြီး6ငွေ6ကနေ9ကိုဖတ်ပါမယ်။အမိန်တော်ရဲ့နောက်ွယ်မှာအကျဉ်အစီဘယ်လိုမျိုးရှိသလဲ။ရှင်ဘရင်ရဲ့မာနထောင်လွှားစိတ်နဲ့ဘယ်လိုမျိုးပတ်သက်သလဲဆိုတာကိုကြည့်ကြပါစို့။အထံတော်တို့လာရောက်စီဝေးကြ၍အရှင်မင်းကြီးဒါရီအသက်တော်အစဉ်အမြဲရှင်ပါစေ။ကိုရောမျက်မှောက်တပါအခြားသောလူကိုဖြစ်စေဖျားကိုဖြစ်စေအရက်30အတွင်းတွင်ဆူတောင်းသောသူမည်သည်ကိုရှင်သည်လှောင်သောတွင်းထဲသို့ချပြရမည်ဟုမဖောက်ပြန်နိုင်သောအမိန်တော်မြတ်ကိုထုတ်စေခြင်းကနိုင်ငံတော်ဝန်ကြီးမြို့ဝန်စော်ဘွားတိုင်ပင်မှုမှတ်စစ်ကဲအပေါင်းတို့သည်အညီအညွတ်တိုင်ပင်ကြပါပြီ။တို့ဖြစ်၍အရှင်မင်းကြီးအမိန်ရှိတော်မူပါမပြောင်းလဲတတ်သောမေဓိပရတိဓမ္မသက်အတိုင်းအမိန်တော်တည်စေခြင်းကတစိ့ခတ်တော်မူပါဟုလျှောက်ထားကြလင်ဒါရိမင်းကြီးသည်အမိန်တော်ကိုပေး၍တစိ့ခတ်တော်မူ၏ဆိုပြီးတော့ဖော်ပြထားပါသည်ဒါရိမင်းကြီးဟာမစင်မကျင်ထုတ်ပြန်မိတဲ့အမိန်တော်ကြောင့်မကြမီအချိန်အတွင်းမှာပဲပြန်ပြီးတော့ပယ်ဖျက်လိုတဲ့စိတ်ရှိသွားပါတယ်။သို့တော့ဝန်မင်းဝန်ကြီးတွေစင်ထားတဲ့ထောင်ကျောက်အတွင်းကျသွားပြီဖြစ်ပါတယ်။နိုင်ငံတော်ရဲ့တည်ဆဲဥပဒေကိုကောင်းစွာအသုံးပြုတတ်ပြီးတော့နိုင်ငံရေးကစားပွဲကိုပိုင်နိုင်စွာကစားတတ်တဲ့ဝန်မင်းဝန်ကြီးတွေဖြစ်ပါတယ်။ဒါရိမင်းအုပ်ဆိုးတဲ့အချိန်မှာအုပ်ချုပ်ရေးပုံမထိရောက်ချုံးမွေ့စေဖို့လူပေါင်း120ပါဝင်တဲ့အစိုးရအုပ်ချုပ်ရေးအဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းထားပါတယ်။အဲ့ဒီဆုံးဖြတ်ချက်မှာဩဇာညောင်းတဲ့အစိုးရပုဂ္ဂိုလ်တဦးဦးကနေနိုင်ငံတော်ကိုလွဲလင့်တကူပြိုကွဲသွားအောင်လှုပ်ဆောင်နိုင်တဲ့အတွက်ကြောင့်အဲ့လိုမလှုပ်ဆောင်နိုင်ဖို့ဟန်တာတားဆီးနိုင်တဲ့ဥပဒေဖြစ်ပါတယ်။ဘယ်သူမှဆိုရှင်ဘရင်ကိုပြိုင်ဆိုင်လိုစိတ်ရှိတဲ့အကြောင်းထင်ရှားလာမယ်ဆိုရင်တတ်မှတ်ထားတဲ့ရက်30အတွင်းရှင်ဘရင်ကိုသာဥညွတ်လေးမျက်ဥချရပါမယ်။သို့သောဝန်မင်းဝန်ကြီးတွေဟာအဲ့ဒီဥပဒေကိုတလွဲအသုံးပြုပြီးတော့ရှင်မင်းကိုတိုက်တွန်းအားပေးခဲ့ကြပါတယ်ထုတ်ထားတဲ့ဥပဒေကရှင်မင်းကိုပြိုင်လာခြင်းသူအတွက်သာဖြစ်ပါတယ်သို့သောဝန်မင်းဝန်ကြီးတွေဟာဆိုလို့ရှိရင်အစိုးရမင်းတွေအားလုံးပါရမယ်အုပ်ချုပ်ရေးအဖွဲ့သားတွေအားလုံးပါရမယ်ဖွဲ့ထားတဲ့လူပေါင်း120ပါဝင်တဲ့အစိုးရအဖွဲ့ဝင်ပုဂ္ဂိုလ်လည်းပဲပါရမယ်အကြံပေးအရာရှိအကြံပေးတတ်သူအားလုံးဆိုပြီးတော့ရှိသမျှလူတွေကိုဆွဲထက်ပြီးတော့မသက်ဆိုင်တဲ့ဒိန်လဟာလည်းပဲပါရမယ်လို့အဆိုပြုကြပါတယ်။ရှင်မင်းကိုနှစ်ဖျားလိုမှတ်ပြီးတော့ဆူတောင်းဥချကြဖို့ဖြစ်ပါတယ်။ဘာရှံဘရင်တွေဟာမိမိတို့ကိုယ်ကိုဖျားသဖွယ်သတ်မှတ်တဲ့ဒလိအထောက်ထားမရှိပါဘူး။ဘယ်လိုမျိုးပဲဆိုပါစေအမိန်တော်ထဲမှာတော့ရှင်မင်းကိုနှစ်ဖျားတွေကိုစားရက်30တိတိသတ်မှတ်ဖို့သဘောရှိနိုင်ပါတယ်။နှစ်ဖျားကိုဆူတောင်းမှုပြုလို့သမျှတွေကိုသူတို့ဟာရှင်မင်းကနေတဆင့်သာတောင်းခံဖို့ဖြစ်ပါတယ်။အကြောင်းမလားခဲ့လို့ရှင်မင်းကိုယ်တိုင်အဆိုပြုလွာရဲ့နောက်ဆက်တွဲပြစ်ဒဏ်ချမှုအပိုင်းကိုမစစ်ဆေးမိခဲ့ပါဘူး။ဒါကြောင့်ရှင်မင်းကိုယ်သာကာကွယ်တဲ့ဥပဒေသားဖြစ်ပြီးတော့ဒဉ္ဇလကိုတစုံတရာထိခိုက်စေမယ့်အကြောင်းမရှိဘူးလို့သာရှင်မင်းအထင်ရှိပြီးတော့တည်တည်ချာချာစစ်ဆေးဖို့ပြက်ကွက်ခဲ့ပါတယ်။သို့သောအဲ့ဒီလျှို့ဝှက်ပေါင်းစည်းကြံစီမှုဟာဒဉ္ဇလကိုသာပြစ်မှတ်ထားတာတွေ့ရပါတယ်။အဲ့ဒီဥပဒေကိုချိုးဖောက်ခြင်းရဲ့ပြစ်ဒဏ်နှစ်ရက်ကတော့နံပါတ်1ဥပဒေကိုချိုးဖောက်တဲ့သူကိုခြင်သစ်တွင်းထဲကိုပြစ်ချရပါမယ်။အဲ့ဒီပြစ်ဒဏ်ပေးခြင်းမျိုးလည်းမရှိခဲ့ဘူးပါဘူး။ဒဉ္ဇလကိုအောက်ကြံတဲ့ရန်သူတွေရဲ့တီးသက်အကြံပေးမှုပဲဖြစ်ပါတယ်။ရှေ့ခေတ်မှာအရှိတိုင်းဘရင်မင်းတွေဟာခြင်သစ်တွေကိုလောင်အိမ်တွင်းမှာထားတတ်ကြပြီးတော့အချိန်အခါကြာရောက်မှသာအမဲလိုက်ဖို့လူပေးတတ်တဲ့ဒလိရှိပါတယ်။ဒါကြောင့်ရှင်ဘရင်ရဲ့အမိန့်ကိုဖိဆန်ပြီးတော့ရာဇဝတ်ပြုလုပ်တဲ့သူတွေကိုခြင်သစ်စာကျွေးရမယ်ခိုင်မာတဲ့အထောက်အထားမျိုးမရှိပါဘူး။နံပါတ်2အချက်ကတော့ရှင်ဘရင်ရဲ့အမိန့်ဆိုတာပြင်ရိုးထုံးစံမရှိပါဘူး။ပါရှန်နဲ့မေဒီရဲ့ထုတ်ထားတဲ့ဥပဒေကိုပြန်ပြင်တယ်ဆိုတာမရှိပါဘူးဆိုပြီးတော့ဣသရဝတ္ထုအခန်းကြီး1ငယ်19နဲ့ဣသရဝတ္ထုအခန်းကြီး8ငယ်8တို့မှာကျွန်တော်တို့ဖော်ပြထားတာတွေ့ရပါတယ်။ဒိုင်အိုဒိုရန်စီကူလက်အမည်ရှိတဲ့ဂရိသမိုင်းသူတေတီရဲ့ဖော်ပြချက်အရတတရမြောက်ဒါရိမင်းကြီးဟာဆိုလို့ရှိရင်မိမိရဲ့စိတ်ကိုပြောင်းပြီးမိမိမှားချောင်းကိုတည်တော်လဲပဲတေမိတ်ကြခံရတဲ့အပြစ်မလုပ်သူရဲ့တေမိတ်ကိုလုံးဝမယုတ်သိမ့်ပဲအဲ့ဒီအပြစ်မရှိတဲ့သူကိုတေမိတ်ကိုသာတည်စေခဲ့တယ်ဆိုပြီးတော့ဖော်ပြခဲ့တာတွေ့ရပါတယ်ဒိန်လာကိုဒုက္ခရောက်အောင်ဝန်ကြီးဝန်မင်းတွေဟာဆိုလို့ရှိရင်ပူပေါင်းကြံစီတဲ့အဖြစ်ပြက်လေးကိုသိစေဖို့အတွက်တနင်္လာနေ့ဥပုသ္စာဖြစ်တင်ကန်းစာကဖော်ပြပေးထားပါတယ်။